Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်2019ခုနှစ်မေလ6ရက်စနေနေ့ညနေခင်း VOA စီစဉ်တွေကိုမြန်ကန်ပြည်အစုမျိုးတော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီညနေခင်းအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့စီးရီးယားနိုင်ငံမှာ grief cut တွေရှာချဖို့နဲ့နိုင်ငံရေးအရာဖြေရှာဖို့နိုင်ငံတကာရဲ့ဘလို့ကျူးပန်းမှုတွေကိုမဆိုကြိုးဆိုတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြောလိုက်ပါတယ်။ပြည်သက်သမ္မတယူကော့ဘုံမှာရှေ့တန်းရောက်နေတဲ့သမ္မတလောင်းရဲ့စီးရီးအဖွဲ့ကကွန်ပျူတာနဲ့အီးမေးလ်တွေကိုအင်တာနက်ဟက်ကာတွေရဲ့တက်ခတ်မှုခံခဲ့ရပါတယ်။ဒီလိုထိတန်းရောက်နိုင်ငံတကာသတင်းတွေကိုကိုယ်ရနိုင်တဲ့သူချင်းညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီနေ့ပြီးမှတော်တာရှင်နေနားဆင်ကြပါက NLD အလုံးမှုဆောင်ကမီဒီယာတွေကိုပြောဆိုကြဟာတက်မတော်ကိုအချင်းချင်းမရှိပုတ်ခတ်ပြောဆိုမှုအဖြစ်ပြင်းထန်စွာကန့်ကွက်ပြီးတော့လိုအပ်တဲ့တုံ့ပြန်မှုတွေဆောင်ရွက်သွားမယ်ဆိုတာကိုတက်မတော်သတင်းမှန်ကြားရေးဒရင်မှန်ပြန်ကြားရေးအဖွဲ့ဘက်ကဒရင်ထုတ်ပြတဲ့အကြောင်းကို
သူတို့တက်ကိုမကြည့်နဲ့သူတို့ရဲ့ဒီခေါင်းဆောင်တွေကိုမကြည့်နဲ့ကြည့်လို့ရှိရင်သူတို့ကရေးယူမယ်ဥပဒေတိုင်းလုပ်မယ်ပေါ့နော်အဲ့လိုပြင်းပြချန်တဲ့တတိပေးမှုတွေနဲ့လုပ်နေမှာပဲဒီ NLD ကလည်းမျိုးသားပြန်တဲ့ပြင်းပြရေးဆိုပြီးတစ်ချိန်လုံးអော်ပြီးတော့တက်နဲ့ပတ်သက်ပြီး
Unity အပတ်စဉ်တရင်ကြာနေတဲ့အမှုဆောင်အရာရှိဦးတင်ဆက်ခါခုလိုပြောသားတာကိုမကြခင်မှာပြည်စုံနာဆင်ကြားမှာပါဒါပြင်ဆက်သွယ်ရေးပုံမှာ66ကာကြီးပြင်ဆင်ရေးတရင်နဲ့မြန်ခင်ပြည်အစုကပေးတဲ့တက်သက်စလူငယ်ခေါင်းဆောင်စုပေးတဲ့အစီအစဉ်အကြောင်းကိုလည်းဒီညနေမှာပြောပြသွားမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်တရင်တွေကိုကိုအောင်လည်ဦးနဲ့ကိုရနိုင်တို့ကတင်ပြပေးသွားမှာပါရှင
်စီးရီးယားနိုင်ငံမှာပရိပကတ်တွေကိုရှင်းချဖို့လိုအပ်နေသူတွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးပို့နိုင်မှုနဲ့ပြဿနာကိုနိုင်ငံရေးအရာအဖြေရှာဖို့နိုင်ငံတကာရဲ့ဘလူးကျူးပန်းမှုမျိုးကိုမဆိုကြိုးဆိုတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။စီးရီးယားနိုင်ငံမှာပြစ်ခတ်တွေရှာချသွားမဲ့ဇုံအမည်ဖြစ်တတ်မှတ်မဲ့သဘောတူညီချက်ကတော့မနေ့ညသကောင်းရံအချိန်မှာပဲစတင်အသက်ဝင်ခဲ့တာပါ။အန်ဒီကင်းရှင်းနဲ့ဇုံအမည်ဖြစ်တတ်မှတ်ထားတဲ့နေမြေမှာအမေရိကန်ဥဆောင်နဲ့ညွန်မောတပ်ဖွဲ့တွေရဲ့လေယာဉ်တွေတော့ပြန်တန်းဝင်ရှိမှာမဟုတ်တဲ့အကြောင်းရုရှားကပြောဆိုထားပါတယ်။ကဇက်စတန်နိုင်ငံအက်စတနာမြို့တော်မှာကျင်းပခဲ့တဲ့ငင်းချိန်ဆွေးနွေးပွဲအဆုံးသတ်တဲ့နေ့မှာပဲအပြစ်ခတ်ရစဲအမတ်ကမဲရုရှားတူကီနဲ့ဤရနိုင်ငံတို့ကကိုယ်စားလှယ်ကြာလာပြီးနေကသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တာပါပြည်ခတ်တွေရှော့ချဖို့တတ်မှတ်ထားတဲ့ဇုံနယ်မြေမှာလေယောင်းလို့ရှားမှုတွေသူသဖြင့်နိုင်ငံတကာတပ်ဖွဲ့တွေကလေရင်တွေကြိုတင်အကြောင်းကြားကြားမကြားကြားပြန်တန်းဝင်ရှိမှာမဟုတ်တဲ့အကြောင်းစီးရီးယားငင်းငင်းဆွေးနွေးပွဲတက်ရောက်ခဲ့တဲ့ရုရှားကိုယ်စားလှယ်ကပြောကြားခဲ့တာပါသဘောတူညီချက်ရ IS Assistance သွေးကြွရည်နဲ့ဆက်လွယ်မှုမရှိတဲ့အတိုက်ခံသဘုံတွေထိန်းချုပ်ထားရနယ်မြေလေးခုမှာတက်ခတ်မှုတွေကိုရှော့ချနိုင်မယ့်အစီအစဉ်တွေကိုထည့်သွင်းထားပါတယ်အမေရိကန်ကာဝေးဝန်ကြီးဌာနပြောင်းရပုဂ္ဂိုလ်ဗိုလ်မှူးအက်ဒရီယန်ရန်ကန်ဂယ်လိုဝေးကတော့ IS အသွေးကြွတွေခေလုံစရာနေရာရှိရမှာမဟုတ်တဲ့အကြောင်း VOA ကိုပြောဆိုခဲ့တာပါ IS အစွန်းရောက်တွေကိုရှေ့ရမ်းမှာလက်တွဲတက်ခတ်နေတဲ့တပ်ဖွဲ့တွေနဲ့အတူဆက်လက်ချင်းမုံဆောင်မှာဖြစ်တယ်လို့ UN နဲ့ CN နိုင်ငံတွေမှာ UN နဲ့ CN နိုင်ငံတွေမှာမြို့တော်တွေလို IS အသွေးကြွတွေခြေချနေတာတွေကိုလည်းတိုက်ပြတ်သွားမယ်အကြောင်းပြောဆိုသွားပါတယ်
ပြင်သစ်ရွေးကောက်ပွဲမဲဆက် COE နဲ့ဆိုင်တဲ့အီးမေးလ်တွေနဲ့ဗန္ဒာရေးဆိုင်ရာအချက်အလက်တွေပေါက်ကြားစေခဲ့တဲ့ကြီးမားတဲ့ကွန်ပျူတာစိုက်ဘာတိုက်ခိုက်မှုတစ်ခုကိုခံခဲ့ရတယ်လို့ပြင်သစ်ရွေးကောက်ပွဲမှာရှေ့ကနေပြေးနေတဲ့သမ္မတလောင်းအမန်နျူအယ်မက်ခရွန်ရဲ့ရွေးကောက်ပွဲမဲဆက် COE အဖွဲ့ကပြောလိုက်ပါတယ်ဒီလိုသတင်းအချက်အလက်တွေပေါက်ကြားသွားခဲ့တာဟာပြင်သစ်ရွေးကောက်ပွဲလှုပ်ရှားမှုမှာတစ်ခါမှမကြုံဘူးကြောင်းအခုလိုအီးမေးလ်တွေနဲ့ဗန္ဒာရေးနဲ့ဆိုင်တဲ့စာရွက်စာတမ်းတွေပါဝဲတခြားအချက်အလက်တွေကိုဖွင့်ချလိုက်တာဟာပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာမြင်ခဲ့ရတဲ့လိုမျိုးဒီမိုကရေစီစနစ်ကိုမတည်မငြိမ်ဖြစ်အောင်လှုပ်လိုက်တာဖြစ်တယ်လို့မက်ခရွန်ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ကပြောပါတယ်အခုလိုကွန်ပျူတာတွေကနေခိုးယူပြီးဖွင့်ချလိုက်တဲ့စာရွက်စာတမ်းအထောက်အထားတွေအလုံးဟာတရားဝင်ပြီးတော့သမ္မတရွေးကောက်ပွဲအတွက်လည်းပုံမှန်လှုပ်ဆောင်နေတာတွေဖြစ်တယ်ဆိုတာကိုပြသနေတာရှင်းတယ်ဆိုပြီးတော့မက်ခရွန်ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ကပြောပါတယ်M League လို့သူတို့ဘာသာသူတို့နာမည်ပေးထားတဲ့အဖွဲ့ကဒီစာရွက်စာတမ်းအချက်အလက်တွေကိုတောက်ကြနေကြတကောင်မတိုင်ခင်ကလူမှုကွန်ရက်ပေါ်ကိုတင်ခဲ့တာဖြစ်ပါတယ်ရွေးကောက်ပွဲဒုတိယကြောက်ကိုတော့မနေ့ကတနင်္ဂနွေနေ့မှာလုံးမှာဖြစ်ပြီးတော့တောက်ကြနေကြတကောင်ကျော်ကဆက်ပြီးတော့သမရနှစ်ယောက်စလုံးမဲဆွဲစည်းုံးလို့မရတော့သလိုမီဒီယာတွေကလည်းကိုယ်စလဲလောင်းနေအကြောင်းရောဒီစာရွက်စာတမ်းနဲ့ဆိုင်တဲ့အကြောင်းတွေကိုပါဆွေးနွေးလို့မရတော့ဘူးဖြစ်ပါတယ်တောက်ကြနေအစောပိုင်းကထုတ်ပြန်တဲ့လူလူစစ်တမ်းရတော့မက်ခရွန်ကိုထောက်ခံသူက62ရာခိုင်နှုန်းရှိပြီးတော့လပန်းကိုထောက်ခံသူက38ရာခိုင်နှုန်းရှိတယ်လို့ဖော်ပြထားပါတယ်ခင်ဗျာ
ဆိုမာလီယာနိုင်ငံမှာအယ်ရှာဘတ်စစ်သွေးကြွရရဲ့လက်ချက်ကြောင့်ဆိုမာလီယာစစ်သားတွေကိုကူညီပံ့ပိုးနေတဲ့အမေရိကန်တွေတဲ့ကအထူးတပ်ဖွဲ့ဝင်တွေသေဆုံးပြီး3ဒဏ်ရာရရှိခဲ့ကြောင်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ် အမေရိကန်နေဗီစီအထူးတပ်ဖွဲ့ဝင်မနေ့တုန်းကတည်ဆုံမှုဟာ1993ခုနှစ်ကစလို့စစ်တမ်းခံရတဲ့ဆိုမာလီယာနိုင်ငံမှာအရှာဘက်စစ်သွေးကြတွေကိုတက်ခတ်ရင်အမေရိကန်တပ်ဖွဲ့ဝင်တို့ပထမဆုံးကြာဆုံးမှုလည်းဖြစ်ပါတယ်။ကြာဆုံးသွားတဲ့အမေရိကန်စစ်သည်ရဲ့မိသားစုထံအထူးဝန်ထမ်းကြောင့်သမ္မတဒေါ်နယ်ထရန့်သတင်းစကားပါခဲ့တယ်လို့အမေရိကန်စစ်တပ်ထံမှမှုထမ်းနေတဲ့အမျိုးသမီးတွေရဲ့ဆွမ်းဆောင်မှုတွေကိုလည်းကျေးဇူးတင်စကားပြောကြားခဲ့ကြောင်းအင်ဗီယိုတောင်ရှိသူတွေကပြောပါတယ်။ဆိုမာလီယာနိုင်ငံမူဂါဒီရှုမြို့တော်အနောက်ဘက်65ကီလိုမီတာလောက်အကွာမှာရှိတဲ့ကျေးရွာတွေမှာလက်နက်ငယ်နဲ့ပစ်ခတ်ခံရမှုကြောင့် Navy Sea အထူးတပ်ဖွဲ့ဝင်သေဆုံးသွားတာပါ။ဘာရီယာကျေးရွာကတိုက်ခိုက်မှုအတွင်းအနည်းဆုံး Navy Sea အထူးတပ်ဖွဲ့ဝင်2ဦးနဲ့စကပြန်2ဦးတို့လည်းထိခိုက်ဒဏ်ရာရရှိခဲ့ကြောင်းအမေရိကန်စစ်တပ်တာဝန်ရှိသူတို့က VOA ကိုပြောပါတယ်။ဆိုမာလီဆိုရတတိယအထူးစစ်စေးရေးမှအကူအညီနဲ့အကြံဉာဏ်တွေပေးရနေစဉ်အမေရိကန်တပ်ဖွဲ့ကြီးတိုက်ခိုက်ခံရတာလို့လည်းအမေရိကန်စစ်တပ်ရဲ့ Africa Tech ကုကဲဌာနကပြောပါတယ်။ဆိုမာလီယာနိုင်ငံရှဘဲအနေနဲ့ဒေသအခြေရန်အရာရှိသူကတော့အဲရှဘတ်စစ်သွေးကြွာရဲ့အန်ဒါလော့စ်ရီယိုသံလွှင့်လုပ်ငန်းတွေရှိရာအဆောက်အဦတစ်ခုကိုစစ်သားတွေကစီးနင်းတက်ခတ်ခဲ့တဲ့စစ်စင်ရေးဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။စီးနင်းမှုအတွင်းစစ်သွေးကြွာအဖွဲ့ဝင်ရှိဦးတည်ဆုံးပြီးရီယိုသံလွှင့်လုပ်ငန်းသုံးပစ္စည်းတွေကိုလည်းတင်စီရမိခဲ့ကြောင်းပြောဆိုခဲ့ပါတယ်။
အမေရိကန်သမ္မတဒေါနယ်ထရန့်ရဲ့အစိုးရတရားခံပေါင်းတရာတွင်ဆောင်ရွက်ချက်တွေနဲ့ပတ်သက်တဲ့ TV ကြော်ညာကိုအမေရိကန်ရုပ်သံဌာနကြီးတွေဖြစ်တဲ့ ABC, CBS, NBC နဲ့ CNN တို့ကထုတ်လွှင့်မှုညင်းဆန်လိုက်ကြပါတယ်။ရုပ်မြင်သံကြားဌာနတွေကိုအခကြေးငွေပေးပြီးထုတ်လွှင့်ရတဲ့ TV ကြော်ညာမှာတော့နာမည်ကြီးရုပ်သံတင်ဆက်သူတွေရဲ့ပုံကြီးချဲ့ထားတဲ့မျက်နှာပုံတွေပေါ်မှာသတင်းအတုတွေလို့စာသားနဲ့ရေးသားထားပါတယ်။သမ္မတထရမ့်ကတော့သူနဲ့သူ့အစိုးရကိုဝေဖန်တဲ့သတင်းတွေကိုသတင်းအတုအယောင်တွေအဖြစ်ညင်ညွန်းသုံးလုံးလေးရှိပါတယ်။ရုပ်သံဌာနတွေကတော့ကြော်ညာဗီဒီယိုဟာမှန်ကန်စီလျော်မှုမရှိဘူးဆိုပြီးထုတ်လွှင့်မှုညှဉ်းဆန်ခဲ့ကြတာပါ။ CNN နဲ့ NBC သတင်းဌာနတွေကတော့သတင်းအတုတွေဆိုတဲ့စာသားတွေကိုဖယ်ရှားပေးရင်ထုတ်လွှင့်ပေးမယ်လို့ပြောဆိုခဲ့ကြပါတယ်။ CNN ကထုတ်ပြန်ခဲ့တဲ့ကြေညာချက်မှာတော့သတင်းမီဒီယာကြီးတွေဟာသတင်းအတုအယောင်တွေကိုထုတ်လွှင့်တာမဟုတ်တဲ့အတွက်ကြော်ညာကသာအတုဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။သမ္မတထရမ့်ရဲ့ချွေးမလဲဖြစ်စီယုံရေးအတိုင်ပင်ခံပုဂ္ဂိုလ်လေးဖြစ်တဲ့လာရာထရမ့်ကတော့သတင်းတွေကိုပတ်လိုက်ဖော်ပြနေတဲ့ CNN, ABC, CBS နဲ့ NBC ရုပ်သံဌာနတွေဟာကြော်ညာကိုထည့်ဖို့ညှဉ်းဆန်ကြတာဟာအမေရိကန်မှာမကြုံကြဘူးစင်စါဖြတ်တောက်တဲ့လုပ်ရဖြစ်တယ်ဆိုပြီးတော့ပြောဆိုခဲ့ပါတယ်။လွတ်လပ်စွာပြောဆိုခွင့်နဲ့သတင်းလွတ်လပ်ခွင့်ကိုအာမခံထားတဲ့အမေရိကန်အခြေခံဥပဒေပြင်ဆင်ချက်အပိုက်1ကိုနိုင်ငံရေးသဘောထားတွေအတွက်လိုရာဆွဲပြောရမှာအဓိကသတင်းဌာနကြီးတွေဟာချန်ပီယံတွေဖြစ်တယ်လို့လည်းဝေဖန်ခဲ့ပါတယ်။အခြေတင်ဖြစ်စရာဒီကြုံနေရတဲ့ကြော်ညာကတော့2020သမ္မတရွေးကောက်ပွဲမှာထပ်မံရှင်ပြိုင်မဲ့သမ္မတထရမ့်ရဲ့မဲဆွယ်စည်းဝေးကော်မတီဖွဲ့ကထုတ်လုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ VOA မြန်မာအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6:00ခွဲကနေ9:00အထိလိုင်းဒိုမီတာ19 kHz 16683ရလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တပ်မြန်မာပိုင်းစီစဉ်ရဲ့စနေနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲတွေကိုရုရှားကကြားဝင်နှောက်ယှက်ခဲ့တယ်လို့ဆိုတဲ့စွပ်စွဲချက်တွေကိုစုံစမ်းစစ်ဆေးနေတဲ့အမေရိကန်ထက်လွှတ်တော်ထောက်လိုင်းကော်မတီကရုရှားနဲ့ဆက်နွယ်မှုရှိနေတဲ့သတင်းချက်လက်တွေကိုပေးအပ်ဖို့သမ္မတဒေါ်နယ်ထရန့်ရဲ့အရာရှိကောင်းတွေကိုညွှန်ကြားလိုက်ပါတယ်။ကော်မတီကချက်လက်တွေပေးအပ်ဖို့တောင်းဆိုခဲ့တဲ့သမ္မတထရန့်ရဲ့နိုင်ငံခြားရေးရာအကြံပေးပုဂ္ဂိုလ်ဟောင်းကတ်တာပေ့ချ်ကတော့ရည်စရာကောင်းတဲ့အတူရောင်စုံစမ်းစစ်ဆေးမှုတွေဖြစ်တဲ့ကြောင်းမနေ့ကပဲအိတ်ပွင့်ပေးစာတစ်စောင်နဲ့ကော်မတီကိုတုံ့ပြန်ပြောဆိုခဲ့တာပါ။ရုရှားရင်းနဲ့အဆက်အသွယ်လုပ်ခဲ့တဲ့ချက်လက်တွေကိုသိရင်သမ္မတဟောင်းဘရက်အိုဘားမားကိုမေးသင့်တယ်လို့လည်းရေးသားထားပါတယ်။သူ့ဘောမတရားဖြင့်လှုပ်ရွေးဆောင်ချီထောင်လန်းခဲ့တဲ့သမ္မတဥပမအစိုးရနဲ့ရှင်မယ်ဆိုရင်တော့သူ့မှာရှိတဲ့အချက်လက်တွေကမပြောပါလောက်ဘူးဆိုပြီးတော့လည်းပြောဆိုခဲ့တာပါ။ထက်လွှတ်တော်ထောင်လန်းရေးကော်မတီကတော့စုံစမ်းစစ်ဆေးမှုတွေဒီဇင်ဘာဖြစ်သမ္မတထရန့်ရဲ့မဲဆော်ဝဲတာဝန်ခံဟောင်းပေါ်မနာဖော့ကျန်နောက်ကအချက်မေးပုဂ္ဂိုလ်ဟောင်းရိုဂျာစတုန်းနဲ့အမျိုးသားလူညွန့်ရေးအချက်မေးရရှိအောင်မက်ကယ်ဖလင်းတို့ကိုအချက်လက်တွေထုတ်ပြန်ပေးဖို့လည်းတောင်းဆိုထားပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဩစာလွှမ်းမိုးနိုင်မှုကြိုးပမ်းခဲ့တဲ့လူရဲနဲ့ပတ်သက်လို့အမေရိကန်နဲ့အထက်နဲ့အောက်လို့တော့ထောင်လိုင်းကော်မတီရဲ့အပြင်ပြည်တော်စုံစမ်းစစ်ဆေးရေးဗျူ FBI ကလည်းစုံစမ်းနေတာပါ။ပြီးခဲ့တဲ့ကြာသပတေးနေ့မှာတော့လည်း FBI ညွှန်ကြားမှု James Comey အမျိုးသားလူညွန့် Agency ညွှန်ကြားမှု Mike Rogers တို့နဲ့အောက်လို့တော့ထောင်လိုင်းကော်မတီတွေနှစ်နာရီကျော်ကြာတကားပိတ်ဆွေးနွေးကြပါဗျာ။
ဗင်နီဇွဲလားနိုင်ငံမှာနိုင်ငံရေးမတည်မငြိမ်မှုတွေတိုးလာနေပြီးတော့တောက်ကြနေကအထိတည်ဆုံးသူအရေအတွက်ဟာ38ယောက်ရှိသွားပြီဖြစ်ပါတယ်။ဒါပြင်လုံခြုံရေးတာဝန်ရှိသူဒါသမောင်းများစွာကိုလည်းဆန္ဒပြတဲ့သူတွေကိုမနှိမ်နှင်းလို့ဆိုပြီးဖမ်းဆီးလိုက်တယ်လို့အတိုက်ခံခေါင်းဆောင်တွေဘက်ကပြောပါတယ်။ဗင်နီဇွဲလားမျိုးသားလုံခြုံရေးတပ်ဖွဲ့ရဲ့လုပ်ရည်နဲ့ပတ်သက်ပြီးတော့မကြည်မနှက်ဖြစ်ခဲ့ကြတဲ့လုံခြုံရေးတပ်ဖွဲ့ဝင်85ဦးကိုဖမ်းဆီးထိန်းသိမ်းလိုက်တယ်လို့အရင်သမရလောင်းအဖြစ်ဝင်ရောက်ရှင်ပြန်ခဲ့တဲ့အန်ရီကေကပရလစ်ကပြောပါတယ်။အဲ့ဒီ85ယောက်ထဲကအများစုကတော့စစ်တပ်ကဖြစ်ကြပါတယ်။အဲ့ဒီဖမ်းဆီးခံလိုက်ရတဲ့အရာရှိတွေရဲ့မိသားစုဆွေမျိုးတွေကနေတစင်တရင်နဲ့ရရှိခဲ့တာဖြစ်တယ်လို့လည်း Gabrielus ကပြောပါတယ်။သူတို့ကသူတို့ရဲ့ယက်တီချက်အခြေအနေကိုလူလူသိအောင်ပြောပြခြင်းနေတယ်လို့ဆိုပါတယ်။ဒီဖမ်းဆီးမှုနဲ့ပတ်သက်ပြီးတော့တရားအတည်ပြုချက်တော့မရရှိသေးပါဘူး။အစိုးရကိုစန့်ကျင်ဆန္ဒပြတဲ့သူတွေကိုအမျိုးသားလုံခြုံရေးတပ်တွေကမျက်ရည်ရွယ်ပုံးနေ Robert Jensen နဲ့နှိမ်နှင်းလာခဲ့တာဟာတလားကျော်သွားပြီဖြစ်ပါတယ်။ဆန္ဒပြတဲ့သူတွေကိုသမနာပြတဲ့သူတွေကသမနာမာဒူရိုကိုရွေးကောက်ပွဲကျင်းပဖို့တောင်းဆိုခဲ့ပေမဲ့သမနာမာဒူရိုကတော့ဒီတောင်းဆိုချက်ကိုလိုက်ရောက်မဲ့အရေးယောင်တော့မတွေ့ရသေးပါဘူးခင်ဗျာ
။အာဖဂန်နိုင်ငံတောင်ပိုင်းကဟဲမန်ပြည်နယ်မှာရဲတပ်ဖွဲ့ဝင်၄ယောက်ထက်မနည်းပြစ်ဒဏ်ခံခဲ့ရကြောင်းအာဖဂန်ရဲတပ်ဖွဲ့ကပြောပါရယ်။ဟဲမန်ပြည်နယ်လက်စကာကပ်မြို့တော်စင်ချေဖုံးရက်ကစစ်ဆေးရေးဂိတ်ကူမှာညာလုံးကပြစ်ကတ်ခံခဲ့ရပြီးရဲတပ်ဖွဲ့ဝင်၄ဦးသေဆုံးသွားတယ်လို့လည်းပြည်နယ်ရဲမှူးအကန်နိုဝါကန်ဒော့စ်ကဒီကနေ့ပြောဆိုလိုက်ကြပါတွင်လူရဲ့တက်ခတ်မှုကြောင့်တည်ဆုံးတာဖြစ်နိုင်တဲ့အကြောင်းနဲ့စုံစမ်းစစ်ဆေးမှုတွေစတင်နေပြီဖြစ်တဲ့အကြောင်းလည်းပြည်내ရဲမှုကပြောပါရယ်တက်ခတ်မှုနဲ့ပတ်သက်လို့ဘယ်သူကမှတော့တိုးလက်ချက်ဖြစ်တယ်ဆိုပြီးပြောဆိုတာမျိုးမရှိသေးပါဘူ
းအီတလီနိုင်ငံမွန်ဇွန်မြို့မှာတင်းလေးချင်းပါတဲ့အီတလီမာရသွန်ပြိုင်ပွဲမှာအိုလံပစ်ချန်ပီယံအီလီယတ်ကစ်ချိုကမာသွန်ပြိုင်ပွဲတွေမှာအမြန်ဆုံးစံချိန်တင်ပြီးတော့အနိုင်ရသွားပါတယ်42.2ကီလိုမီတာရှိတဲ့ဒီပြိုင်ပွဲကိုကစ်ချော့ကနာရီ26စက္ကန့်ပြေးနိုင်ခဲ့တာကြောင့်အရင်ကဒက်နစ်ကင်မက်တိုတင်ထားတဲ့နာရီ9မိနစ်59စက္ကန့်နဲ့ကမ္ဘာစံချိန်ကိုချိုးနိုင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းဒီပြိုင်ပွဲအတွက်မှာရေးပြီးတာရင်းနဲ့တခြားအချက်တွေကြောင့် IAF နိုင်ငံကပြေးခုံဖြစ်အဖွဲ့ချုပ်ကတော့ဒီပြိုင်ပွဲရဲ့စံချိန်ကိုတရားဝင်ကမ္ဘာစံချိန်ဖြစ်နေတော့သတ်မှတ်ခြင်းမရှိခဲ့ပါဘူး။အသက်32နှစ်ရှိဖြစ်တဲ့ကင်ညာနိုင်ငံသားကစ်ချော့ခါပြီးခဲ့တဲ့နှစ်ကလည်းလန်ဒန်မာရသွန်ပြိုင်ပွဲမှာနာရီ3မိနစ်5စက္ကန့်နဲ့အနိုင်ရခဲ့တာဖြစ်ပါတယ်။အားကစားသမားတွေပါဝင်အားကစားကုမ္ပဏီတွေကမာရသွန်ပြိုင်ပွဲမှာနှစ်နာရီအတွင်းစံချိန်တင်နိုင်အောင်ကြိုးပမ်းနေကြပေမဲ့အခုချိန်ထိတော့ဒီမာရသွန်ပြိုင်ပွဲတွေကိုဘယ်သူကမှနှစ်နာရီအတွင်းဝင်အောင်ပြေးနိုင်ခြင်းမရှိသေးပါဘူးခင်ဗျာ။
ကောင်းလည်းဦးနဲ့ကိုရရန်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ NLG ဗဟိုအလုံးမှုဆောင်ရဲ့မီဒီယာပေါ်ပြောဆိုချက်ဟာတက်မတော်ကိုပုတ်ခတ်ပြောဆိုတာဆိုပြီးတော့ကန့်ကွက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်NLC နဲ့ပတ်သက်ပြီးတော့ online မှာပြန့်နေနေတဲ့သတင်းမှားတွေနဲ့ပတ်သက်လို့တချို့တက်မတော်ဖွဲ့စည်းတွေကပဲလှုပ်တလားမှန်းဆရခဲ့တယ်ဆိုပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်ဦးဝင်းထင်ရဲ့သတင်းမီဒီယာတွေပေါ်ပြောဆိုကြဟာတက်မတော်ကိုအချင်းချင်းမရှိပုတ်ခတ်ပြောဆိုမှုအဖြစ်ပြင်းထန်စွာကန့်ကွက်ပြီးတော့လိုအပ်တဲ့တုံ့ပြန်မှုတွေဆောင်ရွက်သွားမယ်ဆိုတာကိုတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်ဒါဟာတက်မတော်အနေနဲ့တက်ကိုထိခိုက်နစ်နာစေတဲ့စကားလုံးမျိုးဘလို့ပြောဆိုဝေဖန်မှုကိုမှလက်မခံပဲအကဲဆက်စွာချက်ချင်းတုံ့ပြန်တဲ့သဘောဖြစ်တယ်လို့တက်မတော်နဲ့ပတ်သက်တဲ့သတင်းထုတ်ပြန်ချက်တွေရေးသားဖော်ပြမှုတွေမှာအချက်လက်တွေအသုံးအနှုန်းတွေကိုတတိထားကြစေဖို့တက်မတော်ဘက်ကသဘောထားကိုထုတ်ဖော်ပြလိုက်တဲ့သဘောဖြစ်နေတယ်လို့သတင်းမီဒီယာသမားတွေကသုံးသပ်ကြပါတယ်အသေးစိတ်ကိုတော့မဆုမှုကပြောပြပေးပါလိမ့်မယ်
ပြီးခဲ့တဲ့မေလ၄ရက်နေ့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်အဖွဲ့ဝင်လည်းဖြစ် NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူတဦးလည်းဖြစ်တဲ့ဦးဝင်းထိန်ကနေပြည်တော်စီပင်အဲ့ရိတ်သားမှာသတင်းမီဒီယာတွေနဲ့တွေ့ဆုံရှင်းလင်းပွဲလုပ်ခဲ့ချိန်မှာအခုသတင်းပတ်တွေအတွင်လက်ရှိအာဏာရအစိုးရဖြစ်တဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရနဲ့ပတ်သက်ပြီးလူမှုကွန်ရက်တွေနဲ့အင်တာနက်စာမျက်နှာတွေမှာကောလာဟာလာသတင်းတွေအမျိုးမျိုးပြန့်နှံ့ထွက်ပေါ်နေတဲ့အပေါ်ဒီသတင်းတွေဟာမဟုတ်မှန်ကြောင်းရှင်းလင်းခဲ့တာပါဒီလိုရှင်းလင်းရမှာတော့အခုလိုသတင်းမှားတွေထွက်ပေါ်နေတဲ့အပေါ်ဘယ်သူဘယ်အဖွဲ့စည်းအပေါ်တန်ရရှိပါသလဲဆိုတဲ့မိကုံးအပေါ်မှာတော့ဦးဝင်းထိန်ဘက်ကဘသူတွေကိုတန်ရရှိလဲဆိုတာပြောရခက်တယ်။ဘာကြောင့်လဲဆိုတော့ကြားနေရတာတွေကအများကြီးဖြစ်ပြီးကြံ့ခိုင်ရေးကပဲလှုပ်သလားတချို့တက်မတော့အဖွဲ့စည်းတွေကပဲလှုပ်သလားကျွန်တော်တို့ကိုမလိုလားတဲ့ ID မှာကျွမ်းကျင်သူတွေကပဲလှုပ်သလားမှန်းဆရခက်တယ်ဆိုပြီးဖြေကြားခဲ့ပြီးဒီဖြေကြားချက်ဟာနိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးတာဝန်ကိုထမ်းဆောင်နေတဲ့တက်မတော့အပေါ်မှာအခြေအမြစ်မရှိပုတ်ခတ်ပြောဆိုမှုဖြစ်ပြီးဒီပေါ်မှာပြင်းထန်စွာကန့်ကွက်ကြောင်းနဲ့လိုအပ်တဲ့
ဆက်သွယ်ရေးဥပဒေပုံမှန်66ကာကြီးဟာအာမခံပေးတဲ့ပုံမှန်အဖြစ်ပြန်လည်ပြင်ဆင်သတ်မှတ်တင်ကြောင်းကိုပြည်အောင်စုရှင်တွေကြုံယုံရဲ့အကြံပြုချက်ကို AHRC အာရှလူ့အခွင့်အရေးကော်မရှင်ကကြိုဆိုလိုက်ပြီးတော့ပုံမှန်66ကာကြီးမှာပြင်ဆင်စရာအချက်တွေရှိနေသေးကြောင်းကိုAHRCကပြောပါတယ်။ခုလိုမျိုးမြန်မာနိုင်ငံတွင်းမှာမျိုးသားပြန်လည်တင်မြှင့်ရေးနဲ့မျိုးသားညီညာဆေးရေးဖော်ဆောင်နေကြမှာပဲအာနာ ီနဲ့ဆက်သွယ်ရေးဝန်ကြီးဌာနကိုပြည်ထောင်စုရှိနေချုပ်ယုံကအကြံပြုထားတယ်လို့ NLD အစိုးရတနှစ်တည်းလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးမေလ၄ရက်ကြာသပတေးနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာရှိနေချုပ်ယုံရဲ့အတွင်းဝန်ဒေါ်နုနုရင်ကအခုလိုပြောဆိုသွားပါတယ်ပုံမှန်66ကားကြီးကိုပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနက ဥရိကျန်းဖြစ်ပြင်ဆင်ရေးဆွဲနေပြီးဒါနဲ့ပတ်သက်လို့သဘောထားတောင်းခံလာတဲ့အတွက်60ယောက်ကာကြီးကိုအာမခံပေးတဲ့နဲ့ပုံမှန်ဖြစ်ပြင်ဆင်တင်ကြောင်းရှင်းနေချုပ်ယုံကအကြံပြုခဲ့တာပါဒီအကြံပြုချက်အတိုင်းပုံမှန်60ယောက်ကာကြီးကိုပြင်ဆင်ဖို့လိုတယ်လို့အေးရှာစီအာရှလူခွင့်ရေးကော်မရှင်ကရှင်းနေဦးမင်းလွင်ဦးကပြောပါတယ်
ကျွန်တော်တို့ဒီလွတ်လပ်စွာပြောဆိုခွင့်နေနဲ့ပတ်သက်လို့ပြောရင်တော့ဥမာ66ကတိုင်းတာတစ်ခုအရာကန့်သတ်ထားတယ်လို့ကျွန်တော်တို့မြင်ရတာပါနော်သို့တော်လည်းပဲဒီဥစ္စာကိုဖျက်သိမ်းဖို့တင့်လာမတင့်ဘူးလားဆိုတဲ့ကိစ္စမှာတော့အဲ့ဒီကိစ္စကိုဖျက်ဖို့အတွက်ကြိုးစားတာတဲ့ဆိုလို့ရှိရင်မြင့်တီလျှော့ပေးပြီးတော့ဒီဘီဒီသက်တာအောင်ပြင်ဆင်သွားတဲ့ဒါကကြီးရှိနေတဲ့အတွက်ကျွန်တော်တို့ ကျွန်တော်ကအကြံပေးတိုက်တွန်းတဲ့ဆိုလို့ရှိရင်အခုကထောင်နှံ၃လအခါနဲ့လည်းမမျိုးဖြစ်တဲ့အတွက်ရဲရေးပိုင်နဲ့မျိုးဖြစ်တယ်။ရဲရေးပိုင်နဲ့မျိုးဖြစ်တဲ့အတွက်အမကံပေးလို့မရဘူး။အဲ့တော့ဒီ၃နှစ်ကနေပြီးတော့နည်းနည်းလောက်ထိရှော့ပေးလိုက်တယ်ဆိုလို့ရှိရင်ရဲရေးမပိုင်တော့တဲ့အတွက်အမကံပေးနိုင်တဲ့အခြေအနေမျိုးဖြစ်လာနိုင်ပါတယ်။ဥပဒေကိုပြန်လဲပြင်ဆင်ပြတာလာရဲ့
ဒီမှာတော့ထောင်နဲ့သုံးနှစ်နဲ့အထက်ချမှတ်နိုင်တဲ့အမှုတွေကိုရဲကအေးအေးယူလုပ်ပိုင်ခွင့်ရှိတဲ့ရဲအေးပိုင်မှုအဖြစ်သတ်မှတ်ထားတာကြောင့် 69ကြီးအတွက်အာမခံပေးဖို့ဆိုရင်ပြည်တံကိုထောင်နဲ့နှစ်နဲ့အောက်ဒါမှမဟုတ်ငွေဒဏ်အဖြစ်သာသတ်မှတ်ဖို့လိုတယ်လို့
ဒီစားစားကျွန်တော်တွေ့ရတဲ့ဥစ္စာတွေကတော့ချက်ကမီမှုပေါ့နော်ချက်ကမီမှုရယ်နောက်ပထွေးခွန်ကြားလေးမှုရယ်ကြပြားဆရာမောင်ဆောင်ခရဲ့အမှုရယ်အဲ့ဒီအမှုတွေမှာတော့ဒီအထက်ကဖြားပေးတဲ့အတွက်စစ်ဆေးစီရင်ရတဲ့အမှုမျိုးဖြစ်တယ်ဆိုတော့ကျွန်တော်တွေ့ရတယ်လွတ်လပ်တဲ့တရားစီရင်စနစ်ကိုတရားရုံးတွေကလွတ်လွတ်လပ်လပ်မဖော်ဆောင်နိုင်သေးတဲ့ရေကတော့ဥပဒေတွေဘယ်လိုပဲကြောင်းနေက
ဒီမှာဆင်းရဲနဲ့အချိန်ကလေးဖြစ်တယ်လို့လည်းကျွန်တော်ဝန်မြင်ပါတယ်။66ဂါကြီးနဲ့ပတ်သက်လို့ရှင်းနေချုပ်ရုံရဲ့အကြံပြုချက်ပါတဲ့ဥပဒေမူကြမ်းကိုဝန်ကြီးဌာနကိုပြန်လည်ပေးပို့ထားပြီးအဲဒီကတဆင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဦးဆောင်တဲ့ရုံရုံရင်းနဲ့တည်ငြိမ်ရေးကော်မတီအစိုးရအဖွဲ့နဲ့ပြည်ထောင်စုလွှတ်တော်ကိုပေးပို့သွားမှာဖြစ်ကြောင်းသိရပြီးအဲဒီနောက် ီအာမခံမရဘဲအချုပ်ကျနေတဲ့အမှုက6ခုနဲ့ပြစ်ဒဏ်ချခံရတဲ့အမှု8ခုရှိနေကြောင်းသိရပါတယ်။2013ခုနှစ်အောက်တိုဘာလမှာပြဋ္ဌာန်းခဲ့တဲ့ဆက်သွယ်ရေးဥပဒေပုံမှန်60ကျောက်ဂါကြီးပါဖော်ပြချက်မှာတော့ဆက်သွယ်ရေးကွန်ရက်တစ်ခုခုကိုအသုံးပြုပြီးလူပုဂ္ဂိုလ်တဦးဦးကို6လန့်ငွေတောင်းခံတာအနိုင်အထက်ပြုတာအတရေပြန့်နှောက်ယှက်တာမလျော်ဩဇာသုံးခြင်းဒါမှမဟုတ်ချင်းချောက်တဲ့လူရက်တွေမရှိစေဖို့တားမြစ်ထားတာဖြစ်ပါတယ်ခင်ဗျာ
ဆိုရချင်ပါရှင်ဒိုးဆစ်စီဦးဆောင်တဲ့ LED အစိုးရတက်လာပြီးတဲ့နောက်နိုင်ငံတကာရဲ့သဘာဝပြေပေါ်ရေးယူပိတ်ဆို့မှုတွေအားလုံးရော့ကျသွားတယ်ဆိုပေမဲ့မြမညဉ့်ချင်းရေးရခိုင်ရေးစတာတွေနဲ့ပတ်သက်လို့တော့ဖိအားတွေရင်ဆိုင်နေရဆဲပါဒေါ်ဆဲစုကြည်ဟာဆိုရင်လေပြီးခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲဥရောပခီးစဉ်တောက်မကြခင်ဆိုရင်တရုတ်ခီးစဉ်စသဖြင့်နိုင်ငံတကာဆက်ဆံရေးတွေမှာမြန်မာအစိုးရကိုစားအထူးကဆောင်ရွက်နေသူဖြစ်ပါတယ်။ဒါကြောင့်ဒေါ်ဆဲစုကြည်ရဲ့နိုင်ငံတကာဆက်ဆံရေးနဲ့နိုင်ငံခြားရေးမူဝါဒတွေကိုလာမယ့်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြပါမယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ကြိုတင်ပေးဖို့ထားမယ်ဆိုရင်တိုက်ရိုက်လေလံအစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်စာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကိုဆွေးနွေးလို့တဲ့အမြင်အယူဆမိန့်ခွန်းတွေကိုလည်းကြိုတင်ပေးပို့ချလို့ရပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့နိုင်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ email လိပ်စာက bambies@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့0932312554ဖြစ်ပါတယ်။ပါဝင်ဆွေးနွေးပေးကြတဲ့သောတာရှင်တွေကိုဖြစ်ခေါ်ပါတယ်ရှင်။သောတာရှင်အနေနဲ့ဒီနေ့ည9:00အစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြန်လာကြဖို့ကိုလည်းထမှန်ဖိတ်ခေါ်လိုက်ပါတယ်။ခုထပ်မှာတော့မိတ်ကန်ပြောင်းစုကတက်တစ္ဆာလူငယ်ခေါင်းဆောင်စုပေးတဲ့အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။
sen kong muri ne jong dwe niya de pa wenji ne ka ni biro, siwa ye kwen lan ni pan ni naimo, biro baribika pi shi yin ne long jong yi dong yin lo sang muri dwe, da 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 a pa wen lo sang ni jare, kaba dwan ga ata sashin ni ka ni, na sang a ne ja lung e rigo, mekan na ngen ja yi tana ga, ne se lung e se ya go ati ma du yue che biro, da da sa lung e kao sang su bide si zin dia go jen ba li shi ba li,
နာကဲမျိုးဆက်တဲ့ကမ္ဘာခေါင်းဆောင်တွေဖြစ်လာနိုင်သူတွေရဲ့ဒီစီဇန်တွေမှာဘသူတွေပါဝင်ကြလဲဆိုတာကိုဖီယိုရဲ့သတင်းတော့ဆင်နီစင်းကသတင်းပေးပို့ထားပါတယ်ပြည်စုံကိုရှားဖောင်ကပြောပြပေးပါလိမ့်မယ်ဒီလူငယ်တွေဟာကမ္ဘာစကားခုံပေါ်မှာပေါ်ထွက်လာနေတဲ့တက်တစ္ဆကျယ်ဝင်လေးတွေပါသူတို့ရဲ့အထင်ရှားတဲ့လှုပ်ရှားဆောင်ရွက်မှုတွေကြောင့်နိုင်ငံခြားရေးဌာနကသူတို့ကိုအတိအမှတ ကိုတိုက်ဖြတ်ဖို့အတွက်လက်ကင်ဖုန်း mobile application တစ်ခုကိုတီထွင်သူပေရူးကလာတဲ့လူငယ်အမျိုးသားတူကတော့အခုလိုပြောပါတယ
် Several times I have very bad
ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးဆိုးရွားတဲ့အတွေ့အကြုံတော်တော်များများကျွန်တော်ကြုံတွေ့ခဲ့ရမှုပါတယ်ဒါကြောင့်မို့ကျွန်တော်အလုပ်လုပ်နိုင်တဲ့ငယ်ရွယ်တဲ့အချိန်မှာဒီပြဿနာကိုတိုက်ဖြတ်လို့ရမယ်အရာတစ်ခုခုလုပ်နိုင်မယ်ဆိုတာကိုကျွန်တော်သိလာရပါတယ်
ကင်ဆာယောဂခံစားရတဲ့ကလေးငယ်တွေကိုအထောက်ပံ့ဖြစ်စေမဲ့ website ပေါ်က TV အစီအစဉ်တစ်ခုကိုတီထွင်သူ Algeria ကနေလာတဲ့လူငယ်အမျိုးသမီးတူကတော့အခုလိုပြောပါတယ
် I help that my web TV
ကျမရဲ့ website ပေါ်က TV အစီအစဉ်ဟာတခြားအဖွဲ့အစည်းတွေအတွက်နည်းလမ်းတစ်ခုဖြစ်လာလိမ့်မယ်လို့မျှော်လင့်ပါတယ်လူငယ်တွေဟာ Algeria နိုင်ငံရဲ့အနာဂတ်ဖြစ်တယ်ဆိုတာကိုကျမယုံကြည်တဲ့အတွက်ဒုက္ခသည်တွေကလေးငယ်တွေလူငယ်နဲ့အမျိုးသမီးတွေအတွက်မတူကွဲပြားတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကြောင်းအရာတွေနဲ့အတိတ်အဆုံးမခံနိုင်တဲ့ကိစ္စတွေကိုကျမတို့ပြောဆိုဆွေးနွေးလို့ရပါတယ်
။လာမယ့်ဆယ်နှစ်အတွက်ကြိုတင်အမျိုးအမြင်ရှိထားသူအာဖဂန်နစ္စတန်ကလာတဲ့လူငယ်အမျိုးသမီးတူကတော့အခုလိုပြောပါတယ
် We are giving leadership workshops
သူရဲ့ကိုယ်ပိုင်အစွမ်းအစတွေကိုရှာဖွေသိနိုင်ဖို့အတွက်အသက်14နှစ်နဲ့19နှစ်ကြားကမိန်းကလေးငယ်တွေကိုခေါင်းဆောင်မှုသင်တန်းတွေကျမတို့ပေးနေပါတယ်သူတို့ရဲ့လှုပ်ဆောင်နိုင်တဲ့စွမ်းရည်တွေကိုတွေ့ရှိရဖို့နောက်သူတို့ရဲ့အတတ်ပညာတွေတည်ဆောက်နိုင်ဖို့နဲ့ပြောင်းလဲမှုတွေလုပ်နိုင်ဖို့ပြီးတော့ကြီးမားတဲ့အိမ်မက်တွေထားရှိနိုင်ဖို့အကောက်ထည့်ဖော်နိုင်ဖို့အတွက်အပြင်ကိုပဲဒီခေါင်းဆောင်မှုဘိုင်းနဲ့ဥပဒေပြုတဲ့အပိုင်းမှာပါပါဝင်လွတ်ကင်နိုင်ကြတဲ့သူတွေဖြစ်လာစေဖို့ဒီစီစဉ်ကသူတို့အဖို့တော့လမ်းသွယ်တစ်ခုဖြစ်လာမှာပါပြီးခဲ့တဲ့2016ခုနှစ်အမေရိကန်နိုင်ငံသားရေးဌာနကပေးတဲ့တက်တစ္ဆာလူငယ်ခေါင်းဆောင်စုချီးမြှင့်ခံရတဲ့လူငယ်10ဦးထဲမှာတော့မြန်မာနိုင်ငံကတက်ကြွလှုပ်ရှားသူလူငယ်အမျိုးသမီးတူဖြစ်တဲ့မတင်သာရှွန်းလက်ကြီးလည်းပါဝင်ပါတယ်။အခု2019ခုနှစ်တက်တစ္ဆာလူငယ်ခေါင်းဆောင်စုချီးမြှင့်ခံရတဲ့သူတွေဟာအမေရိကန်နိုင်ငံမှာရှိတဲ့သူတို့နဲ့ရွေတူလူငယ်တွေနဲ့ထိတွေ့ဆက်ဆံလို့ရအောင်လာမယ့်3ပတ်အတွင်းအမေရိကန်ပြည်ထောင်စုမှာရှိတဲ့မြို့အတော်များများကိုတွားရောက်လည်ပတ်ဖို့ရှိပါတယ်။ခက်ခဲတဲ့စိန်ခေါ်မှုတွေအများကြီးရှိပေမဲ့လည်းတခြားနေရာတလွားကလူငယ်တွေနဲ့အတူဒီလူငယ်10ဦးရဲ့အနာဂတ်မျှော်မှန်းချက်တွေကတော့တောက်ပနေပါတယ်ရှင်
။ရှားဆောင်တင်ဆက်ထားတာပါ။အခုထာမှာတော့စနေနေ့ညနေခင်းအတွက်နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုကိုမလွန်ဦးကကြီးညာပေးပါမယ်ရှင
်။စီးရီးနိုင်ငံမှာပရိပခတ်တွေကိုရှောက်ချဖို့လူဝန်နေတဲ့သူတွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးပို့နိုင်မှုနဲ့ပြဿနာကိုနိုင်ငံရေးအရာဖြေရှာဖို့နိုင်ငံတကာရဲ့ဘလူးကျူးဝတ်မှုတွေကိုမဆိုကြိုးဆိုကြောင်းအမေရိကန်ကပြောကြားလိုက်ပါတယ်။စီးရီးနိုင်ငံမှာပရိပခတ်တွေရှောက်ချမဲ့ဇုံနယ်မြေဖြစ်တတ်မှတ်မဲ့သဘောတူညီချက်ကတော့မနစ်ညာသကောင်းရိုင်းအချိန်မှာပဲစတင်အသက်ဝင်နေတာပါ။ပြည်ထောင်နိုင်ငံကရွေးကောက်ပွဲမှာဆက်စည်းရင်းနဲ့ဆိုင်တဲ့အီးမေးလ်တွေနဲ့ဗန်ဒိုင်းဆိုင်ရဲ့ချက်လက်တွေပေါက်ကြားခဲ့တဲ့ကြီးမားတဲ့ကွန်ပျူတာဆိုင်ဘာတက်ခတ်မှုတစ်ခုခံခဲ့ရတဲ့အကြောင်းပြည်ထောင်ရွေးကောက်ပွဲမှာရှေ့ရန်ကရောက်နေတဲ့တမန်လောင်းအီမနျူအယ်မာကွန်ရဲ့ရွေးကောက်ပွဲမှာဆက်စည်းရင်းဖွဲ့ကပြောဆိုလိုက်ပါတယ်။တရင်ချက်လက်ပေါက်ကြားခဲ့တာပြည်ထောင်ရွေးကောက်ပွဲမှာမကြုံအရင်ကတခါမှမကြုံခဲ့ဘူးတဲ့အကြောင်းနဲ့ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာလည်းမျိုးဒီမိုကရေစီစနစ်ကိုမတည်မငြိမ်ဖြစ်အောင်လုပ်တာဖြစ်တယ်ဆိုပြီးတော့လည်းပြောဆိုခဲ့တာပါဆိုမာလီယာနိုင်ငံမှာအယ်ရှာဘက်စစ်သွေးကြွတွေရဲ့လက်ချက်ကြောင့်ဆိုမာလီယာစစ်သားတွေကိုကူညီပံ့ပိုးပေးနေတဲ့အမေရိကန်တွေကအထူးတပ်ဖွဲ့ဝင်တူသေဆုံးပြီး၃ဦးဒဏ်ရာရရှိခဲ့တဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်ရဲ့နောက်ဘက်65ကီလိုမီတာလောက်အကွာမှာရှိတဲ့ကျေးရွာတွေမှာလက်နက်ငယ်နဲ့ပစ်ကတ်ခံရမှုကြောင့်နေဗီစီအထူးတပ်ဖွဲ့ဝင်သေဆုံးသွားတာပါ အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဂျာဝင်နောက်ဆက်ခဲ့တယ်ဆိုတဲ့စွပ်စွဲချက်တွေကိုစုံစမ်းစစ်ဆင်နေတဲ့အမေရိကန်ထက်လွတ်တော်ထောက်လိုင်းကော်မတီကရုရှားနဲ့ဆက်နွယ်မှုရှိနေတဲ့သတင်းချက်လက်တွေကိုပြရဖို့သမ္မတဒေါ်နယ်ထရန့်ရဲ့အရာရှိဟောင်းတွေကိုညွှန်ကြားလိုက်ပါတယ်2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဩစတာလွှမ်းမိုးနိုင်မှုကြိုးစားခဲ့တဲ့လူရဲနဲ့ပတ်သက်လို့အမေရိကန်ထက်နယ်အောက်လွှတ်တော်တွေကစုံစမ်းနေကြတာပါ
သတင်းချင်းချုပ်ကိုကောင်းလေဦးကကြေညာပေးခဲ့တာပါဒီညတွေစီစဉ်ဒီညနေအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုရနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ရှောက်ကန်ချန်ဖြစ်ပါတယ်ကျွန်မအီတန်စမရှင် VOA American တန်ညပိုင်းမြန်မာဘာသာစီစဉ်နေကိုည9:00နာရီ10:00အထိလိုင်းဒိုမီတာ24 25နဲ့50တိတူကနေတိုင်းရထုတ်လွှင့်ပေးနေပါတယ် VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်ဒေါ်တာရှင်ပေါင်းကျမရှင်လန်းကြပါစီရှင်
This program has come to you from the Voice of America, Washington.